အစ္စရေးနဲ့လေဗနန်အခြေစိုက်ဟစ်ဘိုလာအဖွဲ့တို့ကြားတင်းမာမှုတွေမြင့်တက်နေချိန်မှာအစ္စရေးရဲ့တိုက်ခိုက်မှုကြောင့်ဟစ်ဘိုလာအကြီးတန်းတပ်မှုတို့သေဆုံးခဲ့တယ်လို့ဟစ်ဘိုလာကပြောပါတယ်။တပ်မှုမိုဟာမက်နာမာနာဆာဟာတိုင်ရာမြို့အနီးဗုဒ္ဓဘာသာကတိုက်ခိုက်မှုတစ်ခုအတွင်းသေဆုံးသွားကြောင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဂါဇာမှာအစ္စရေးရဲ့ထိုးစစ်တွေစကလေးကဟစ်ဘိုလာနဲ့အစ္စရေးစစ်တပ်ကြားမှာနေဆက်ဖြတ်ကျော်ပစ်ခတ်မှုတွေနေ့စဉ်ဖြစ်နေတာပါ။ဂါဇာမှာအပြစ်ရမှသာတိုက်ခိုက်မှုတွေရပ်တန့်မယ်လို့ဟစ်ဘိုလာကဆိုထားပြီးအစ္စရေးကလည်းဟစ်ဘိုလာရဲ့တိုက်ခိုက်မှုတွေအဆုံးမသတ်ရင်ဒီတဲ့ပိုကြီးမားတဲ့စစ်ရေးစစ်ဆင်ရေးတွေလုပ်မယ်လို့တံပြန်သတိပေးထားပါတယ်။အချိန်တည်းမှာပဲအစ္စရေးတပ်ဖွဲ့တွေဟာဂါဇာကမ်းမြောင်အလယ်ပိုင်းနဲ့တောင်ပိုင်းတွေမှာဗုဒ္ဓဘာသာကတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။အရက်သားတွေကိုလည်းနေရက်ကနေထွက်ခွာဖို့သတိပေးထားတာကြောင့်ထောင်နဲ့ချီတဲ့ပါလက်စတိုင်းအရက်သားတွေဟာလည်းခိုလုံမှုနေရာတစ်ကိုရှားနေရပါတယ်။ကုလသမဂ္ဂကတော့ခန်းရှင်နစ်နဲ့ရာဖာကဒေသအများအပြားမှာပါလက်စတိုင်းတွေနေရဲစွန့်ခွာဖို့အစ္စရေးကထုတ်ပြန်ထားတာကိုစိုးရိမ်ကြောင်းပြောပါတယ်။ဒါဟာဂါဇာကမ်းမြောင်ရဲ့၃ပုံ၃ပုံအကျယ်လောက်ကိုတက်ရောက်မှဖြစ်ပြီးတော့အရသား၂သိန်းခွဲလောက်ထိထိခိုက်မြင့်နာစေနိုင်တယ်လို့ဆိုပါတယ်။အစ္စရေးဟားမတ်စ်ပွဲစကလေးကဂါဇာကပါလက်စတိုင်း၁၀ဦးမှာ၉ဦးဟာအနည်းဆုံးတစ်ချိန်ကနေ၁၀ချိန်ထိနေရဲရှူပြောင်းခံခဲ့ရပြီလို့ကုလသမဂ္ဂကပြောပါတယ်။